အခုတော့တိုင်းသားဒေသတွေကတိုင်ပွဲဖြစ်နေတဲ့အခြေအနေတွေကိုကြည့်အောင်ပါ။တရင်ပြည်နယ်ဖာပုံခရိုင်မှာဒီလ15ရက်နေ့ကအစိုးရတပ်မတော်နဲ့ KNU တပ်တွေကြားတိုင်ပွဲဖြစ်ပွားပြီး KNU ရဲ့စစ်ဆေးရေးဂိတ်ကိုတပ်မတော်ဘက်ကမီးရှို့ခဲ့ပါတယ်။ KNU ကတော့တပ်မတော်ရဲ့စစ်ရေးလှုပ်ရှားမှုတွေရပ်ဆိုင်မှုနဲ့တပ်တွေကိုပြန်လည်ရုပ်သိမ်းပေးဖို့တောင်းဆိုထားပါတယ်။လက်ရှိဖာပုံခရိုင်အတွင်းဖြစ်ပေါ်နေတဲ့အခြေအနေကိုတော့ VOA သတင်းတော့ကိုမိုးစောသတင်းပေးပို့ပါတယ်။
ဟုတ်ကဲ့ဖာပုံခရိုင်ပြည်မှာအစိုးရတပ်မတော်နဲ့ကင်မျိုးသားစီယုံ KNU ကြားမှာဒီလ9ရက်နေ့ကတိုက်ပွဲတွေစတင်ခဲ့တာပါဒီလ10ရက်နေ့နောက်ပိုင်းမှာတိုက်ပွဲတွေညင်သက်ခဲ့တာက15ရက်နေ့နေ့ချင်းမှာတော့တိုက်ပွဲတစ်ကြိမ်ထပ်မံဖြစ်ပွားခဲ့ပါတယ်ကြာသပတေးနေ့ကတိုက်ပွဲဖြစ်ပွားတဲ့အချိန်ကိုဖာပုံခရိုင်အခြေစိုက် KNU တပ်မဟာ9ကစစ်ဘက်ဆိုင်ရာပြောရေးဆိုခွင့်ရှိသူဘူမူစောကလေတို့ကအခုလိုပြောပါတယ်
တို့15ရက်နေ့ပေါ့နော်15ရက်နေ့နေ့လယ်12နာရီမိနစ်30မှာကျွန်တော်တို့ဖက်ကဝါဆုံးခိုးနဲ့မက်ဆီစီကြမှာအဲ့မှာဂိတ်တစ်ခုထားတယ်အဲ့မှာဆက်ပေါ်ကြည့်တယ်မိနစ်20မိနစ်လောက်ပေါ့အဲ့လောက်ကြာတော့ပေါ့အဲ့ဒါနဲ့ကျွန်တော်တို့ဒီဂိတ်မှာထိုင်တဲ့လူတွေကသူတို့ထုတ်သွားပြီးတော့အစိုးရစားဖက်ကတော့ဒီဂိတ်မှာရှိတဲ့တဲတို့ဘာတို့ခြံကြီးတို့ဘာတို့သူမီးရှို့ပြစ်ပြစ်လိုက်တယ်လေအဲ့လိုလောက်တယ်
ဘုံမှုစောက်ကလေးတို့ကတိုက်ပွဲဖြစ်ပွားရတဲ့အကြောင်းရင်းကိုအခုလိုဆက်ပြောပါတယ်
။စတ်မှုနဲ့ပြောပြချက်ရပါလေ။မော်လကုစခန်းမှာထိုင်နေတဲ့ဒီခမရမရသုံးရဲ့လူတွေကသူဒီဒရော့ဘူစွာကျင်တယ်လို့ပြောတယ်။သူတို့လူဖက်ကနေပြီးတော့ခွင့်ပြုဘူးမသွားပါနဲ့အဲ့ဒီဖက်ကိုအဲ့လိုပြောတဲ့ခါကျတော့သူတို့ကဟိုအထက်အမိတ်ရသူတို့သွားရမယ်လေမသွားလို့မရှိဘူးတဲ့။အဲမသွားနဲ့ခဲလို့လာလို့ရှိတော့ကျွန်တော်တို့ကတော့ပြင်ပါပဲတဲ့။အဲ့လိုသူတို့ပြောတယ်အေးပြည်လက်ပြည်ပြည်ပြည်လက်ငါတို့လက်မျိုးတို့ပြပြည်မယ်ဆိုတော့အဲ့လားလာပြီးတော့ဝိုက်တာပေါ့လေဝိုက်တော့အဲ့ဒီခြံစည်းဦးနားလဲရောက်တဲ့ခါကျတော့ဒီကျွန်တော်လူပြရတယ်မျိုးတော့ပြည်တာပေါ့ပြည်တော့သူတို့ပြန်ပြည်တယ
် KNU ဘက်ကဖာပုံခရယူတွင်မှာလက်ရှိတင်းမာမှုတွေဖြစ်ပေါ်နေရတာဟာတမော့ဘက်ကစီကြီးအရရည်ရွယ်ပြီးလမ်းဖောက်လို့ဖို့ဆောင်ရွက်လာတာကြောင့်ဖြစ်ကြောင်းနဲ့ဒီအတွက်နှစ်ဖက်သဘောတူညီချက်မရသေးမီတိုက်အင်အားတိုးချဲ့လာတာကြောင့်ဖြစ်ကြောင်းတည်င်းထုတ်ပြန်ထားသလိုစီယူလှုပ်ရှားမှုတွေရပ်ဆိုင်မှုနဲ့တက်တေပြန်လည်ရုပ်သိမ်းမှုတောင်းဆိုထားပါတယ်။လက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတက်မော့ဘက်ကမင်းမြန်းမှုဆက်သွယ်ရမှာတော့ဆက်သွယ်လို့နေရာခဲ့ပါဘူး။တနင်္ဂနွေလုံးပြစ်ခတ်တက်ခဲမှုရပ်ဆဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ပို့မျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ကနာယကဗိုလ်မှူးကြီးခေါ်ကာကတော့ဖာပုံခေမှာဖြစ်ပေါ်နေတဲ့စီယူတင်းမာမှုပေါ်အခုလိုသုံးသပ်ပါတယ်
။သဘောလုံးကြည့်ရဲ့မဆက်ကြပါကေရတယ်လေအတူတမူးကြီးပဲညီလာကတခုလောက်တာတင်ကြလိုက်တော့ဆင်းအဲပိတ်တမူးညီလာကဖတ်တဲ့ရလကပြီးတော့ဒီဘောမဆောင်ဘူးလေကပရိသမိပါပေါ့နော်နောက်တစ်ခါကျွန်တော်တို့ KNU ဥဆောင်နေတဲ့ PDSC ကရှိရကြပြီ PDSC ရဲ့ဇန်နဝါရီ17ဆမေဒီညချက်ကိုဆရာတို့ခါပြန်ရှိဟာအဲ့ဒီညချက်ကလည်းဒီလိုပါဒီဘောမဆောင်ဘူးလေဒီဆမေရခိုင်ကအမှုပါခဲ့မလို့ရရင်မလို့ဘူး confrontation ကိုပြန်ရပုံစံနဲ့ချက်အလုပ်ပြောင်းဝိုင်းဝန်းပူပေါင်းဆောင်ရွက်နေတဲ့တော့ရှင်းကြမှုမျိုးဖြတ်လို့ပြပမာရှာမဲ့ရှင်းကြမှုမျိုးတော့တန်းတန်းမြင်ရတယ်ကျွန်တော်ကိုယ်တိုင်အဲ့ဒါလည်းမြင်ရအဲ့ဒီပေါ်မှာတက်ကလည်းဒီလမ်းကြောင်းတော့တုံ့ပြန်တာလည်းဖြစ်နိုင်တာပါဗျာ
KNLA ဟာ KNU လက်အောက်ခံကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ဖြစ်ပြီး PPSD ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလပထမပတ်ကကျင်းပတဲ့ KNLA တပ်မှူးညီလာခံက NCA ကိုအခြေခံတဲ့ငြိမ်းချမ်းရေးဖြစ်စဉ်ဟာလက်နက်ဖြုတ်သိမ်းရေးကိုဥတည်နေတဲ့အတွက်လက်မှတ်ခံကြောင်ဆုံးဖြတ်ခဲ့တယ်လို့ PPSD ရဲ့ကြေညာချက်ကတော့လူထုတွဲဆုံပွဲတွေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်မှသာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးဆက်လက်ကျင်းပဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီခက်ခဲတွေကိုကြော်လွန်ဖို့အတွက်ဗိုလ်မှူးကြီးခေါက်ကာကအခုလိုပြောဆိုပါတယ
်။အစီအစဉ်ပေါ်မှာရည်ရွယ်ချက်ကြီးနဲ့အစီအစဉ်ကောင်းဖို့ပေါ်ခြင်းကိုကျွန်တော်တို့ပြန်ဆောင်မှာပေါ့
။လောလောဆယ်မှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးကိုမေလာဇန်မှာကျင်းပဖို့ပြင်ဆင်နေပြီးအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအကြိုလူထုတွဲဆုံပွဲတွေကျင်းပရေးဟာအစိုးရတက်မော်နဲ့ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တွေအကြားပြန်လည်ညှိနှိုင်းရမယ့်အခြေအနေတွေရှိနေတာဖြစ်ပါတယ်
။ VOA သတင်းတော့ကိုမိုးစောရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။